ပိုင်ရှင်ရှိသေးတဲ့ချစ်ကလေးရဲ့ပိုင်ရှင်တို့ဖြစ်လိုက်ချင်ပါတဲ့အဲ့ချင်းလို့ဖြစ်နေပြီဗျာဘောလုံးအသင်းပိုင်ရှင်တွေအကြောင်းပြောဖို့ဒီခါလှဲကြလာပြီပေါ့လေကိုစနေ
ဟုတ်တယ်ဗျာခုနကိုညိုကြီးတရှင်းဆိုလို့ပါချို့တွေကပိုင်ရှင်မရှိသေးတာမှတတ်တာသေးရယ်နော်ပိုင်ရှင်ကပြန်အပ်လိုက်တာတို့ပိုင်ရှင်ကဂျင်းထဲ့သွားတာတို့ဆိုရင်မတတ်တာဘူ
းဘယ်တတ်တာလိမ့်မလဲကျွန်တော်တို့ဘောလုံးပရိသတ်တွေအနေနဲ့ပိုင်ရှင်ကိုအားပြတဲ့အသင်းကိုရောက်လာမယ်လူပိုင်ရှင်ကောင်းကောင်းမျိုးပဲရောက်လာစေချင်တာပဲလေပိုင်ရှင်ဆိုပိုင်ရှင်ညစ်တွေကိုကနှစ်ပြားတစ်ပြားခွာမယ်လူတွေတော့ပဲရောက်လာစေချင်မလဲအားလုံးပဲမင်္ဂလာပါကျွန်တော်တို့ရဲ့ပါဇက်နဲ့ဘောလုံးကညာနဲ့ဘောကက်စီစဉ်ကနေပြန်လည်ကြိုဆိုလိုက်ပါတယ်အဒီတခါကျွန်တော်တို့ကတော့အသင်းပိုင်ရှင်တွေအကြောင်းပြောမှာပေါ့နော်ဆိုတော့အောက်ထူပါလည်းနည်းနည်းပါမယ်မကြည်နဲ့ချက်တွေကိုအားပြတဲ့အသင်းပိုင်ရှင်တွေကောင်းကောင်းတချို့လည်းပါမယ်ကျွန်တော်တို့ဘောလုံးအသင်းတစ်သင်းပိုင်ဖို့ဆိုရင်ကျွန်တော်ဘာကြီးလိုအပ်လဲရက်ွက်တင်းတင်းဖွဲ့စီဖို့ပိုင်ဖို့ဆိုရင်တော့မှာပဲကျွန်တော်မှအခြေခံဘာကြီးလိုအပ်မယ်ထင်တယ
်အဓိကတော့ဗျာအခြေခံကြဆုံးကတော့ဘလုံးတင်းပိုင်ရှင်ကဘလုံးပိုင်ရတာ
ကျွန်တော်အခြေခံကြဆုံး
ငငယ်ကဘလုံးကန်ရတယ်သူအပြော်တိုင်းကန်ရတယ်ဘလုံးကိုပိုင်တဲ့ပိုင်ရှင်ကတင်းရဲ့ပိုင်ရှင်ပဲဒီကောင်အလုံးအားလားမအားလားကိုအမြဲတမ်းသွားပြီးတော့သွားချောင်းရတယ်သွားဆောင်ရတယ်ဒီကောင်အလုံးမအားရင်ဝိုင်းကူပါသေးတယ
်
ပြီးရင်ကျွန်တော်တို့ရဲ့ပွဲပြီးချိန်ကလည်းဒီဘောလုံးပြန်တိမ်းသွားတဲ့အချိန်ကပွဲပြီးပြီအကန်တော့နဲ့ပြီးရင်အိုက်ကောင်ကိုဘောလုံးပိုင်ရှင်ကိုဘယ်တော့မှဂိုးဆောင်ခိုင်းလို့မရအောင်။အော်ဂိုးဆောင်လို့မရဘူး။သူပဲစီမံခံခဲ့ပြီးရင်အကောင်ကြီးတဲ့ကောင်တွေဆိုရင်နှစ်သိန်းခွဲပြီးတယ်။သူခွဲပြီးတဲ့အတိုင်းသူကပဲဆုံးဖြတ်ရတာပေါ့နော်။ကျွန်တော်တို့ကအဲ့ရနေမှတဆင့်ပေါ့နော်။နောက်ပိုင်းအများနဲ့ကန်ကျင်လာတယ်။နောက်ပြိုင်ပွဲတွေဝင်ပြိုင်ကျင်လာတဲ့သူတော့ဒါတွေကိုစိုက်ထုတ်ပေးနိုင်မယ်လူပေါ့နော်။
ကြောက်ရေဦးရအပြင်တော့ကျွန်တော်တို့ကဘလုံးသေးပိုင်ရင်ဖြစ်ဖို့ဘလုံးသေးသိမ့်ပိုင်ဖို့ဆိုရင်ပတ်စံတောင်တင်းဖို့လိုပဲလေဒါရက်ကွက်ဆင်းမှာဖြစ်ဖြစ်ဒီမြို့နယ်ဆင်းမှာဖြစ်တခြားအပြိုတိုင်းကလပ်ဖြစ်ဖြစ်ဘလုံးကလပ်မျိုးမဆိုတော့ဘလုံးသေးကိုစပြီးဖွဲ့စည်းရတယ်ဆိုကျွန်တော်တို့အခြေခံအပြင်အဲ့လိုဖွဲ့စည်းရတာပဲလေဥပမာအင်္ဂလန်ကလပ်တွေဥရောပကလပ်တွေခြားကလပ်တွေကြည့်မယ်ဆိုလဲအာဆင်နယ်တို့မန်ချက်စတာယူနိုက်တက်တို့ချက်စီးတို့အစားဟိုရက်ကွက်ထဲကအသင်းတွေပါတင်ချောင်းကအသင်းတွေဖြစ်ဒါမှမဟုတ်လေအလုံးသမားဆက်ယုံကအသင်းတွေဖြစ်နဲ့စပြီးတော့မှတစင်းပြီးတစင်းလက်ဆင့်ကန်ရင်အသင်းပိုင်ရှင်တွေရှိလာတယ်အစီပွားရေးသဘောဖြစ်လာတယ်ဆိုတာကိုကျွန်တော်တို့ကသွားကြရတာဘောဘောလုံးကစီပွားရေးလိုဖြစ်လာပြီးတော့အသင်းပိုင်ရှင်တွေပေါ်လာတဲ့အပေါ်မှာကောင်းတဲ့ပိုင်ရှင်တွေရှိလို့ဆိုးတဲ့ပိုင်ရှင်တွေရှိရယ်ဗျာကောင်းတဲ့ပိုင်ရှင်တွေကြတော့ဘလို့ပုံစံမျိုးနဲ့ပိုင်ကြလဲဘလို့ကောင်းကြလဲပေါ့လीကိုအသင်းပေါ်မှာ
အသင်းအများစုကတော့ဗျာဘောလုံးကိုချင့်မြတ်နိုးတဲ့စိတ်နဲ့စပြီးတော့ထူထောင်ကြတာပေါ့နော်ဘောလုံးကအတူတူရဲ့ကံပဲချင့်မြတ်နိုးတဲ့စိတ်ရေရှည်ဖြစ်လာတဲ့အခါမှာကြတော့ဒီအသင်းမှာပံ့ပိုးစရာတွေနောက်ကွယ်မှာအများကြီးပေါ့နော်ဒီရဲ့ကုန်ကြစိတ်တွေကအကြီးတက်အဒါတွေကိုလည်းအတင်းတွေကဟိုတခြားမှာလက်မှတ်ရောင်းကားတွေပါနေနဲ့ပြန်အဲ့တော့စီးပွားရေးဆန်လာ
ဒီ
စီးပွားရေးတစ်ခုလို့စီမံခန့်ခွဲဖို့လိုလာတယ်ပေါ့နော်အဲ့အချိန်မှာအတင်းကကောင်းမွန်တဲ့စီမံခန့်ခွဲမှုမလုပ်နိုင်ဘူးဆိုလို့ရှင်ဒီအတင်းတွေပျက်စီးဖို့ဖြစ်လာတယ်ပေါ့အဲ့လိုနေရာတွေမှာကျတော့အကူညီတောင်းရတာပေါ့နော်အာတထေးတွေဟာတွေကကျွန်တော်တို့အတင်းလေးကိုဆက်ပြီးရက်တည်နိုင်အောင်ကယ်တင်ပေးပါဦးဘာညာနဲ့အဲ့လိုမျိုးတွေပိုင်ရှင်တွေဖြစ်လာတာပေါ့နော်တချို့ကြတော့လေအတင်းကိုအားပေးတဲ့သူတွေပေါ့နော်အားပေးတဲ့သူတွေကဒီအတင်းကငါတို့ချစ်မြတ်နိုးရတဲ့အတင်းငါတို့ရဲ့ဒေတာကိုအခြေစိုက်ထားတဲ့အတင်းဖြစ်တဲ့အတွက်ငါတို့ကာဝယ်ပေးဖို့လိုတယ်ဆိုပြီးတော့ဒီအတင်းကိုဝိုင်းပြီးတော့ဟိုစူပေါင်းစက်ပေါင်းတ
ော့ဒါပေါ့
အများပိုင်ဖြစ်သွားတာပေါ့န
ော်ဟုတ်ပါပေါ့လေချစ်မြတ်နိုးစိမ့်နဲ့ပဲတီထောင်ရင်းနဲ့ဒါကအားကားတစ်ခုစီးပွားရေးတစ်ခုရိုးရွားတစ်ခုဖြစ်လာတဲ့အချိန်မှာဒါကိုစီးပွားရေးပုံစံဖြစ်ပြောင်းပြီးတော့အတင်းပိုင်ရှင်တွေရှိရတယ်အတင်းကိုပိုင်ဆိုင်မှုရှယ်ယာတွေကိုခွဲဝေပေးရတယ်ဆိုအနေအထားတွေကိုရောက်လာတာပေါ့လေဆိုတော့အသင်းပိုင်ဆိုင်မှုအနေအထားမှာကျွန်တော်တို့ကြည့်မယ်ဆိုရင်တချို့အသင်းတွေဟာဒီစီးပွားရေးလုပ်ငန်းစုကြီးတွေကပိုင်တဲ့အသင်းတွေရှိရယ်ဗျာပြီးတော့ပုဂ္ဂလိကတင်ချမိသားစုတွေကပိုင်တဲ့အသင်းတွေရှိရယ်ဦးချင်းတွေပိုင်တဲ့အသင်းတွေရှိရယ်ပြီးတော့ပရိသတ်တွေကပိုင်တဲ့အသင်းတွေရှိရယ်မိသားစုပိုင်တဲ့အသင်းလို့ကျွန်တော်တို့ကပြောရမယ်ဆိုရင်ပထမဆုံးပြင်မိတာကလေးစား family ကိုပြင်မိတာပဲဆိုတော့သူတို့ကချက်ရာတွေတော်တော်များဟုမိသားစု member ဝင်တွေအကုန်လုံးက percentage အခုစီခွဲယူထားရတဲ့အနေအထားရှိတာပေါ့လေဆိုတော့ salary regular နောက်ပိုင်းဝင်လာတဲ့အနေအထားမှာလည်းသူက 25%share ဝယ်ထားရတဲ့အနေအထားရှိတာပေါ့ဆိုတော့ကိုစနေကမန်ယူပရိသတ်တယောက်ဖြစ်တော့ဒီဂလေဇာတို့အပေါ်မှာဘယ်လိုအမြင်မျိုးရှိလဲဒါလည်းကျွန်တော်သိချင
်တယ်ဂလေဇာတို့မိသားစုကစီးပွားရေးလာလောက်တာသူကရှင်းရင်ဘောလုံးကိုချင်းမြတ်နိုးလို့လည်းမဟုတ်ဘူးမန်ယူတင်းကိုဝယ်ပြီးတော့သူတို့မိသားစုရဲ့ပုံရိပ်ကြီးတက်လာအောင်လို့မန်ယူတင်းရဲ့ပုံရိပ်ကိုဝယ်ပြီးတော့အသုံးချဖို့အဲ့လိုလည်းမဟုတ်သူကဘာလုပ်တာလဲဆိုတော့ရှင်းတယ်စီးပွားရေးလုပ်ဘလောက်တောင်လုပ်လဲဆိုလို့ချင်းဝယ်တဲ့ဟို
အကျွေးနဲ့
ဝယ်ပြီးတော့အဲ့အကျွေးကိုအတင်းကဆက်
အာ
ဆက်ပြီးတော့သူက ဘာတော့ပြန်လုပ်လဲဆိုတော့နှစ်စင်မဟုတ်ရင်တော့မှအိုင်ကွန်ကစားသမားတွေပေါ့နော်ဥမာပော့ပါတို့ဘာတို့လိုဟာတကယ်ခြေသန်းကောင်းနေပြသနေတဲ့အချိန်မှာဝယ်ပေးလိုက်တယ်တန်းတရားဒီလိုမျိုးပဲအကုန်ကြခံပြီးတော့ဝယ်ပေးလိုက်တယ်ဒါပေမဲ့အလုပ်ဖြစ်မှုကိုတွေးတာမဟုတ်ဗျာဒီကွင်းလေမှာမပော့ပော့ပါလို့သားဒါမှမဟုတ်ပော့ပါကိုတန်းတရားသုံးမဲ့အစားတန်း90တန်းတခြားပလေယာနှစ်ယောက်ကိုဖြည့်မလားဆိုတဲ့ဟာနောက်ပြီးရင်အတင်းမှာအနာဂတ်ရည်မှန်းချက်ရှိရတယ်ဗျာအလူငယ်အတင်းတွေကိုကောင်းမွန်လုပ်ပေးရတယ်နောက်ပြီးတော့ဒီလေ့ကျင့်ရေးကွင်းတွေဟောနားနေဆောင်တွေနောက်ပြီးတော့လူငယ်တွေရဲ့မျိုးဆက်စီမံဂိမ်းတွေပေါ့နော်ဒါတွေကိုအများကြီးသူတို့ကကြည့်ပြီးလုပ်ရတာဗျာဒါတွေကကြတော့ဗျာယင်းနှိမ့်နှံလိုက်ရတာ
ဟုတ်
ယင်းနှိမ့်နှံရတာဖြစ်တဲ့အတွက်ကြတော့အဲကုံကြစိတ်ပေးရဒါတွေကြတော့သူတို့ကအဲ့လောက်ကြီးတိတ်မလုပ်ဗျာ
ချုပ်ပြီးတော့
ချုပ်ပြီးတော့
အသင်းကိုတိဆောက်တာကဒီပုံရိပ်ရှိတဲ့ကစားသမားတွေခေါ်ယူပြီးတော့တိဆောက်ပြီးတော့ခြေသွမ်းရရောတခြားအပိုင်းရရောပြစ်ပယ်ထားတယ်လို့ပြောလို့ရတာပေါ့
ရတာပေါ့မန်ယူအသင်းကအစပိုင်းမှာဗျာဂလေသာတို့စဝင်လာတဲ့အချိန်မှာကဖောက်ဆန်နဲ့ရှိသေးတယ်ဒီဟာကြီးဒီလောက်ကြီးဖြစ်သွားတယ်ဘာညာဆိုတိတ်မသိတာဆိုအရှိန်နေကြံနေသေးတာအသင်းကလုံးဝကြီးအခြေပြတ်သွားတာမဟုတ်သေးဘူးဒါပေမဲ့
ဟုတ်ဟုတ်ဟုတ
်အနှစ်ပေါင်းများစွာကြာလာတဲ့အခါမှာအသင်းကတအားတိတာလာ2012-13ကလွဲပြီးတော့ပရီးမီးယားလိချန်ပီယံဆုပ်လာမရတော့မရဘူးဆိုတဲ့ဟာကဥမာဒီ23ပြီးွားတဲ့ဆိုရင်10နှစ်တခုကြာွား
ကြာပြီးတော့
လုံးဝချိန်ချောင်းနိုင်တဲ့အတင်းထဲမှာဟိုကရှိမနေ
တော့
ဒီကြားထဲမှာတော့ကံကောင်းတယ်ပဲပြောရမလားဖလားတေးသေးလေးတွေဟိုကရလိုက်ယူရိုပါလိတွေရလိုက
် FA တွေရလိုက
် FA တွေရလိုက်ဒါပေမဲ့အတင်းကဗျာအတင်းမန်ယူပေးတက်ကလည်းကြီးတယ်ကမ္ဘာပေါ်မှာလည်း follower အများဆုံးအတင်းဖြစ်နေ
ဒါပေါ့အ
ဲ့လိုအတင်းကကြောက်ညောင်းနေဗျာသူကရှင်းရှင်းပဲပရီးမီးယားလိလည်းရကြရရနိုင်သမျှဖလားတွေအကုန်လုံးရကြတာအညောင်းတဲ့ခါကျတော့အာသူကအဲ့လိုညောင်းရင်ဘာလုပ်လဲနီးပြအပြောင်းလဲတွေလုတ်ပစ်တယ်ကစားသမားအစ်စ်တွေဝယ်ပေးပြီးချွေးသိတယ်ဒါပေမဲ့အစ်စ်တွေဝယ်ပေးတယ်ဆိုတာလဲခုနပြောသလိုပဲလိုအပ်တဲ့ကစားသမားမဟုတ်ဘူးပတ်စံဖြုံးယုံတတ်တတ်ပဲဝယ်ပေးတာဝယ်ပေးပြီးတော့ဒီကနေပြီးတော့အကျိုးမြတ်ရှာနောက်ဆုံးဒီ Sergeant Reckless နဲ့ Sorry တထေးနဲ့
အပြိုင်
လူနေတဲ့အချိန်မှာတော့မှဒီကောင်တွေကလုံးဝနောက်ဆုံးချိန်ထိဈေးကစားနေတာsorry တထေးကရှင်းတယ်မင်းတို့အလိုမရှိဘူး तू ကကြတော့ sorry တထေးကပိုင်ကျင်တာကြတော့လေအဲ तू ကမန်ယူသင်းရဲ့ image ကိုပြန်ပြီးတော့တိုးတက်ချင်တာရယ်နောက်တစ်ခါကဒါ तू ပြောတဲ့ရည်ရွယ်ချက်ပေါ့နောက်တစ်ခါကကြတော့သူ့ရဲ့ဂုံပုတ်ရပါဗျာ sorry မှာလည်းပတ်စံကထားတဲ့နေရာမရှိရယ်သူ့ရဲ့ဂုံပုတ်ရအတွက်လိုချင်တာလိုချင်တဲ့ခါကျတော့ तू ကအပီးပြက်ဝယ်ချင်တာမင်းတို့ကလေးသားမိသားစုလက်ထဲမှာရှိနေတဲ့ share တွေကိုလုံးငေါ့ပေးအကုန်ဝယ်မယ်ဆာဂျင်ရက်ကလစ်ကြတော့အဲ့လိုမဟုတ်ဆာဂျင်ရက်ကလစ်ကကြတော့ပပနဲ့နဲ့ဂိုင်းတော့တယ်ဘောလုံးလည်းအဲမြင်းအားတလောက်ကတော့ချစ်တယ်လို့ခံမှန်းလို့ရတယ်ပေါ့နော်ဒါပေမဲ့ပြောဖို့တော့စောသေးတယ
် Sorry Pro League ကိုရော်နယ်ဒိုမရောက်ခင်အထိဘာဖြစ်နေလဲဆိုတော့ဒီဥရောပကလပ်တွေတော်တော်များဟိုအာရတ်တထေးတွေကပိုင်ရှင်ကြတယ်အဲဝယ်ချင်ကြတယ်ဝယ်လဲဝယ်ကြတယ်သူတို့စီပါရင်းနှီးမြှုပ်နှံမှုနဲ့လာလောက်ကြတယ်ပေါ့လေအဲ့ဒီထဲမှာဘာထူးထူးခြားဖြစ်ဘယ်သင်းတွေထူးထူးခြားဖြစ်လဲဆိုတော့မန်စီးတီးပြင်အဲ PSG သူတို့ကြာအရတ်တထေးပိုင်းနောက်ပိုင်းမှာဆိုရင်တော့ဒီဟိုဟာပေါ့ Newcastle ပေါ့လေကျွန်တော်တို့ကအစမျှော်လင့်ထားတာ Man U အသင်းကို sorry တထေးဝယ်မယ်ဆိုရင်အော်ဝယ်ဖြစ်ပြီပေါ့ဘာလို့လဲဆို sorry တထေးတွေကအသင်းတစ်ခုကိုဝယ်မယ်လို့ပြောတယ်သူတို့ကဝယ်ဖြစ်ကြတာများတာပေါ့အထူးသဖြင့်သူတို့ကတခြားအကြောင်းအရာတွေကိုတက်ကူးဆိုင်လေးမရှိဘူးသူတို့ကဒီအသင်းကိုဝယ်မယ်ပတ်စံနဲ့အလုံးရင်းနဲ့ဝယ်မယ်တီထောင်မယ်ပတ်စံနဲ့ပဲတီထောင်မယ်အောင်မြင်အောင်လှုပ်ဆောင်မယ်ပေါ့လေဆိုတော့အနည်းဆုံးဘောလုံးကိုချစ်လို့မဟုတ်ရင်တော့အသင်းကိုချစ်လို့မဟုတ်ရင်တော့မှပဲအသင်းကိုအောင်မြင်စေချင်တဲ့စိတ်ရှိရင်ကိုအဆင်ပြေတယ်ဗျာPSG လို့ဆိုဗျာတမျိုးဗျာအဲသူတို့အရတ်တထေးတွေ PSG ကိုဝယ်လိုက်ပြီးခရေကသူတို့က position 9မှာအကောင်ဆုံးမှာဆိုတဲ့ player တွေကိုလိုက်ခေါ်ပြီးတော့အသင်းကိုထူထောင်လာပေါ့လीဆိုတော့သူတို့ကလည်းအောင်မြင်မှုရကျင်တယ်အောင်မြင်မှုရကျင်တယ်အသင်းကိုလည်းတကယ်စီနာထားတယ် Mbappe လိုကစားသမားမျိုးတော်မှာပဲနှစ်ရှည်စားချုပ်တွေချုပ်ပြီးတော့လက်လိုက်အများကြီးတိုးပေးပြီးတော့မျက်မှောက်ဆွဲထားသေးတာဆိုတော့အောင်မြင်ကျင်တာတော့ကျွန်တော်တို့ကထင်သာမြင်သာရှိတယ်ဒါပေမဲ့မအောင်မြင်ဘူးထင်သလောက်ဘာဖြစ်လဲဆိုတော့ပတ်စံနဲ့ပဲတိဆောက်ထားရတယ်အသင်းလို့ဖြစ်နေတယ်ဗျာပြီးတော့ပရီးမီးယားလိဖြစ်ဖြစ်လာလီဂါနဲ့ဖြစ်ဖြစ်အဲဘွန်ဒက်စ်လီဂါနဲ့ဖြစ်ဖြစ်ကျွန်တော်ရှင်းကြည့်မယ်ဆိုရင်နည်းနည်းအဆင့်နှိမ့်နေရလဲပါတယ်အဒီပြင်သစ်အသင်းနေအနေထားဟိုကလည်းအသိပ်ပြီးတော့တိုးတက်မလာဘူးဆိုတော့တခြားအပြောင်းလဲကြီးကြီးမားမားဖြစ်တာဆိုလို့ကျွန်တော်တို့ကကျွန်တော်ငယ်ကပေါ့လေချယ်ဆီစားအားပေးစီ2003-2004မှာဒီချယ်ဆီကိုအီဗရာမိုဗစ်ရောက်လာတယ်အဲ့ချိန်ကစပြီးတော့ချယ်ဆီကထိုးတက်သွားတယ်ဗျတခြားချယ်ဆီ different level ဖြစ်သွားပြီးတော့အောင်မြင်မှုတွေရလာတယ်အသင်းဟာတိုးလဲတိုးတက်လာတယ်ဆိုတော့အဲ့လိုမျိုးဟာမျိုးကြတော့ကျွန်တော်တို့ကဗာမြင်ရတယ်ဆိုငွေကြေးနဲ့လဲစိုက်ထုတ်မှုရှိတယ်အသင်းပေါ်မှာလည်းတကယ်စီနာရှိတယ်ဘလုံးလည်းချစ်တယ်ဆိုတာမျိုးမြင်ရတယ်သာသာတော့နည်းနည်းဖြစ်တာပေါ့လीအဲကျွန်တော်တို့ဒီချက်စီရိုးဘာလို့လဲကြတော့ဆိုတော့ရှေ့မှာဆက်ပြီးမြင်ရမှာမန်စီးတီးတသင်းကြံသေးတယ်မန်စီးတီးတသင်းကလည်းအဲသူတို့တူနီတူဟန်နဲ့တိဆောက်လာတာပဲပိုင်ရှင်တွေအလွဲပြောင်းလက်ထက်မှာ ီတဆင်ကနေပြီးတော့နောက်ခွန်းနောက်ရှိမှာသူတို့ရောင်းလိုက်ပြီးတဲ့အဲ့တော့ဒီရောင်းလိုက်ပြီးတဲ့သူတို့ group ဖွဲ့လာတာပေါ့ဗျာဒီအစုအဖွဲ့ဒီ Man City ရဲ့အစုအဖွဲ့အခုတည်းကပရီးမီးယားလိမှာသူ့ကိုချင်းချောင်းနိုင်တဲ့အသင်းဆိုလို့ထပ်မပေါ်မပေါ်သေးအာဆင်နယ်တို့လီဗာပူးတို့ချင်းချောင်းနိုင်လေချင်းချောင်းနိုင်နေပဲသူ့ကိုထပ်ပြီးတော့တရွန်တိုတိုင်းမလုံနိုင်ဘူးပေါ့လေဆိုတော့ဒါတွေကအဲ့တော့တထေးတွေရောက်လာပြီးရဲ့နောက်ပိုင်းဘောလုံးလောကဘယ်လိုပြောင်းလဲသွားလဲဆိုတော့ဟာပေါ့တခြားမှာလည်းရှိသေးတာကလီဗာပူးတို့လိုအသင်းမျိုးတွေလိုဒီ group တွေကပိုင်ထားတယ်ဗျာ corporate တွေကပိုင်ထားတဲ့အသင်းမျိုးတွေအဲ့လိုအသင်းမျိုးတွေကြားရတယ်လေစီးပွားရေးခန့်ခွဲမှုမှာကြာနည်းနည်းစကားပြောရပြန်တော့ဗျ
ဟုတ်တယ်အများပိုင်သွားရင်တူဦးတယောက်တည်းဆုံးဖြတ်ရတာနဲ့အများဆုံးဖြတ်ရတာနဲ့ကြတော့ဘာပဲဖြစ်ဖြစ်ဒလေးဖြစ်တဲ
့
ချိန်တွေရောရှိရ
အပစ်ဂျီရောလည်းအောင်မြင်မှုလိုချင်တယ်ကစီနဲတယ်ဒါပေမဲ့သူတို့ကလည်းခုနကကိုစနေပြောသွားသလိုပဲဒီမန်ယူအသင်းကကစားသမားတွေခေါ်သလိုပဲဥမာတန်းတရာတန်းတွေဘာတွေညာတွေကိုသူတို့အစားတော့မခေါ်ဘူးပေါ့လေ။နောက်ပိုင်းမှာတော့သူတို့ဒါဝင်နူးနဲ့လိုကစားသမားမျိုးကိုခေါ်ရတယ်ဗျာ။တန်းတရာအထိ။ဒါတော့မှပဲပြိသက်တွေကအရန်ကြီးကိုတောင်းတလွန်းလို့အဲ့လိုကစားသမားမျိုးပေးခေါ်ရတယ်။လေထားပဲရှိတာဗျာ။အရင်တုန်းကကစားသမားတွေတရှောက်ခေါ်တာသူတို့ပတ်စံမသုံးဘူးလေ။ရာဂန်ကလော့ရှိတော့ကကိုယ်တိုင်တော့ကရာဂန်ကလော့ကိုယ်တိုင်တော့မှဒါကိုထုတ်ပြောတာ။ငါတို့ကတန်းတရာတန်းကစားသမားမလိုဘူးဆိုတဲ့ဟာမျိုး။ဆိုတော့တကယ်တော့မဟုတ်ဘူး။ तू လည်းလိုချင်မှာပဲ။နီးပြားတယောက်ဗျာ။အရေးသွေးရှိတဲ့ကစားသမားတယောက်ကိုယ်သိမှရှိတာ။ဘလောက်ကောင်းလဲ။အဲ့လူကတန်းတရာရှင်လည်းရှိမှာ၊150လည်းရှင်လည်းရှိမှာ၊80ရှင်လည်းရှိမှာ။မလို့ဆိုတာတော့မဟုတ်ဘူးဒါပေမဲ့ तू ကလည်းပိုင်ရှင်နေတဲ့နီးပြားကြားထဲမှာနည်းနည်းသဟသတာဖြစ်အောင်ပေါ့လေကျွန်တော်ထင်တယ်ရာဂန်ကလော့လီဗာပူးကနေထွက်သွားတဲ့အကြောင်းရင်းများစွာထဲမှာတစ်ခုပါလိမ့်မယ်လေတူရဲ့ပိုင်ရှင်နေကြားထဲကဒီအသင်းပေါ်မှာ investment ဘယ်လောက်လုံလဲမလုံဘူးလဲ तू ကဒီအသင်းကိုဘယ်လောက်ဆက်မျောလင်းလဲဆိုတဲ့ဟာနဲ့မူတည်မဲ့ထင်တယ်နည်းနည်
းဘောလုံးလောကမှာအဲ့အရာကြီးကိုပြောကြတဲ့အခါမှာအဝေလဲကန်းပြဿနာကြီးလို့ပြောတာပေါ့နော်မမြင်ရတဲ့နောက်ကွယ်ရာပြဿနာတွေဟိုအဲ့လိုမျိုးပဲမန်ယူကလည်းဖြစ်ခဲ့တယ်ခုနကခရစ်စတီယာနိုရိုနယ်ဒိုလည်းဖြစ်ခဲ့တာပဲအဖြစ်ပြီးထုတ်ပြောခဲ့တဲ့နီးပြတွေဆိုရှာရိုဘော်တို့မန်ယူရဲ့လီဂျန်တွေပဲပေါ့နော်ပြောရရင်ဒီလီဂျန်တွေပြန်ရောက်လာတယ်ပြန်ရောက်လာပြီးနီးပြဖြစ်ကင်တွေ့တယ်အဲဒါပေမဲ့နောက်ကွယ်မှာစီမံခန့်ခွဲမှုတွေပါအသင်းပိုင်ရှင်တွေရဲ့လုပ်ပိုင်ခွင့်ပေးထားချက်ပေါ်မှာပဲလောက်ပါဥမာငွေဘလောက်ပဲတုံးမယ်နောက်ပြီးတော့ FFP စီကန်းချက်တွေရှိတယ်ဗျဘလောက်တုံးလိုက်မယ်ဆိုတဲ့ဟာဒီအသင်းတွေကိုအဲ့ဒါတွေကတက်ရောက်နေတက်ရောက်နေတဲ့အခါကျမန်စီးတီးကရှင်းတယ်ဂါရီယိုလာတို့အခုရောက်ပြီးတော့ချက်ချင်းအောင်မြင်သွားတာမဟုတ
်ဘူ
းဒါပေါ့ဂါရီယိုလာကိုအများကြီးအချိန်ပေးပြီးတော့အတင်းရတဲ့အချိန်ပေးပြီးတော့တီဆောက်လာလုံးဝအချိန်ဟိုတော်တော်လေးကိုဒါဂါရီယိုလာပေါ့စိတ်ရှည်လက်ရှည်နဲ့စောင့်ကြည့်ပြီးတော့ तू ဖန်တီးခြင်းနဲ့ तू ကစားခြင်းနဲ့ကစားခွက်ပုံစံမျိုးနဲ့ तू လိုချင်တဲ့ player တွေကိုရအောင်ရှာပေးရအောင်ဝယ်ပေးပြီးတော့မဟာလန်တို့ဘာလို့လူဗျာတိုက်စစ်ကစားမှာ तू ရအောင်ခေါ်ပေးတယ်နောက်ပြီးတော့ D-Brine တကယ်ကွင်းလေဟာဆိုရင်တန်းတစ်ခုမှရှိတယ်အခုဒီလည်းဟိုကွင်းလေ
ဒီ Walkless ပါပဲ
Walkless အဆင့်ပါပဲဟိုပြတတ်နေတယ်ပေါ့သူခြေစွမ်းတော့နည်းနည်းကျလာတာမှန်ပေမဲ့သူ့နောက်မှာအရန်သိနေရအများကြီ
းဒါပေါ့အသင်းပိုင်ရှင်ကြီးအကစားဒါရိုက်တာတွေကလည်းကိုယ်အသင်းမှာခန်းမဲ့နီးပြဘလို့နီးပြမျိုးဖြစ်မလဲသူ့ကိုဘယ်လောက်ဒီစပိုတင်ပေးရမလဲဆိုတဲ့ဟာတွေနဲ့လည်းအများကြီးဆိုင်တယ်အဓိကဆိုင်တဲ့တစ်ချက်ကအသင်းပိုင်ရှင်ကြီးကိုယ်တိုင်အကစားဒါရိုက်တာတွေကိုယ်တိုင်ကဘောလုံးအကြောင်းဘယ်လောက်နားလည်လဲဒါနဲ့ပဲကျွန်တော်ကပြောရမယ်သူတို့ကဟုတ်ပြီဒါကိုအတင်းတင်းကိုထူထောင်ဖို့ပတ်စံချမ်းသာယုံနဲ့ဒီအတင်းကိုပိုးရင်းမြင့်အောင်လုပ်မယ်ဒီအတင်းကနေကျွန်တော်တို့စီးပွားရေးထက်ရှာမယ်ငွေပတ်စံနဲ့ထက်ရှာမယ်ဒါကပုံမှန်လုံးလုံးစင်တစ်ခုပဲဗျဘောလုံးလောကမှာဘောလုံးနဲ့စီးပွားရေးရှာတယ်ဆိုတာကဒါပေမဲ့ကျွန်တော်တို့ကကစားသမားတွေနဲ့ပဲပုံရင်းတိဆောက်လို့မရဘူးအတင်းခြေစွမ်းနဲ့ပုံရင်းတိဆောက်ဖို့လိုအပ်တချို့ပြိသက်တွေဒီပိုင်းတဲ့အသင်းတွေရှိကြတယ်အဲကျွန်တော်တို့အသင်းတွေအကြောင်းတွေပြောနေနေမှာဒီ Real Madrid တို့ဒီ Barcelona တို့ဆိုရင်အဲသူတို့ကတီးတန့်ပေါ့လေသူတို့ကလည်းအသင်းပြိသက်တွေအချုပ်ရှယ်ယာတစုနေနဲ့ပိုင်ဆိုင်ကြတယ်အသင်းမှာဆိုတော့ Dortmund ကြတော့လေအဲ့လိုပဲအချုပ်ရှယ်ယာတစုနေနဲ့ပိုင်ဆိုင်ကြတယ်ဒါပေမဲ့ Dortmund ပြိသက်တွေပိုင်ဆိုင်တဲ့အချုပ်ရှယ်ယာအများကြီးရှိတယ်အဲ percentage များတယ်ပေါ့လေဆိုတော့အသင်းရဲ့ဒီကောင်းမှုဆိုးမှုတွေကိုအဲသူတို့မှာဘာဖြစ်လဲဆိုတော့အများကြီးနဲ့အစည်းအဝေးလုပ်လို့ရှိတယ်ဒီအသင်းပိုင်ရှင်နဲ့ပြိသက်တွေကြာသူတို့မှာ hardcore fan တွေ ultra fan တွေဆိုတာရှိရဗျာ fan တွေနဲ့သူတို့က meeting လုပ်တယ်ငါတို့အသင်းမှာဘာလို့အချက်ရှိလဲဘာတွေအလားတူရှိလဲဘာတွေပြင်ဆင်ရမလဲဘာတွေပြောင်းလဲရမလဲအဲ့လိုမျိုးဖြစ်တော့အသင်းကတိုးတက်ဖို့လွယ်တယ်ဗျာပိုင်ရှင်လား other director လားပြိသက်တွေလားသူတို့နဲ့ကျွန်တော်တို့ကတစ်ဆက်တည်းသွားနေမှရမှာလीအများနဲ့တန်နိုင်မေမေနဲ့အဲ့လားတခုကိုကျွန်တော်နောက်ပိုင်းဗမာမြင်ရလဲဆိုတော့ Chelsea အသင်းပိုင်ရှင်တွေစီမှာမြင်ရတယ်လွန်ခဲ့တဲ့ရာသီမှာစောက်ရမ်းခြေစွမ်းဆိုးဆိုးပြတ်တဲ့အချိန်မှာပ ိသက်တွေကဆန္ဒပြတယ်ဗောလေပန်ရှင်တွေကမင်းတို့ကဒါကြီးလုံးနာမဟုတ်ဘူးဆိုတော့ပန်ရှင်တွေက statement ထုတ်တယ် statement ထုတ်ပြီးတော့ပိသက်တွေ ultra fans တွေကိုခေါ်ပြီးတော့ meeting လုပ်တယ်မင်းတို့ဒါကိုလိုချင်နေရတော့သိတယ်မင်းတို့ဒါကြီးအောင်မြင်မှုကိုဆားလောင်တာသိတယ်ငါတို့လုပ်ပေးမှာဒါမှငါတို့ process ကိုယုံကြည်ဆိုတဲ့ဟာမျိုးအလောက်ထိတော့ပြောထားရင်ကိုပဲလုံလောက်တယ်ဗျပိသက်တွေဖက်ကဖြစ်ဖြစ်ကလာမားတွေဖက်ကဖြစ်ဖြစ်ပန်ရှင်အပေါ်မှာယုံကြည်မှုရှိတယ်သူတို့အပေါ်မှာ sportive ဖြစ်တယ်လို့ခံစားရတယ်အမန်ယူလို့ကြတော့မဖြစ်ဘူး
သူတို့အတန်အောင်နားထောင်ရင်ဗျာပေးတက်ကကျင်တတ်တာ
ဟိုက
လှုပ်ပေးတာမလှုပ်ပေးတာနောက်ဗျာ
ဒါပေါ့
မန်ယူကကြတော့ရှင်းတယ်ဗျာကလေးသားပေးတက်ကဘာတွေတောင်းဆိုနေအောင်မြင်မှုမရသေးဘူးဟုတ်ပြီအောင်မြင်မှုမရသေးရင်ပေးတက်ကဘယ်ကစားသမားတွေကိုပေးတက်ကလိုချင်နေအခုထရန့်ဖြစ်နေကစားသမားတွေကဘယ်သူရှိတယ
်
အဲ့ဒီတယောက်လောက်ဝယ်ပေးလိုက်ဆိုချွေးတိတ်တာဗျာဒီပေးတက်ကမန်ယူတင်းကိုအားပေးနေတာရော့မသွားဘူးလို့တယ
်ဒါပေါ့
အဲ့တော့အဲ့ဒါကိုဆွဲထားဖို့လို့တယ်သူကလှုပ်တာသူကစီးပွားရေးပဲလှုပ်တာဗျာရှင်းတယ်ဘာပဲဖြစ်သွားဖြစ်သွားကလေးသားကမန်ယူပိုင်တာကြံဆုပ်တယ်လို့
အဲ့ပြောရလေကျွန်တော်တို့ကပိုင်ရှင်ကပိုင်ရှင်နေမှာပဲပိုင်ရှင်အနေနဲ့ပဲဟိုးအထိတ်ဆုံးမှာနေပြီးတော့မင်းတို့အောက်ကကောင်တွေငိုကြည့်မယ်မဟုတ်ဘူးပိုင်ရှင်ဆိုလဲပိုင်ရှင်နေနဲ့နီးပြရင်လည်းဂျားထဲမှာဘလောက်ထိဆက်ဆံရေးရှိလဲအဒီဒီကစားသမားတွေနဲ့ပိုင်ရှင်နေဂျားထဲမှာရောဘလောက်ထိဆက်ဆံရေးရှိလဲကျွန်တော်တို့ကတီးခြားမှတ်ယူလို့ရတာတခုကဘာလဲဆိုကစားသမားတွေနဲ့ပိုင်ရှင်နေကိုကျွန်တော်တို့ကဆက်ဆံရေးတီးဆောက်ဖို့မလိုဘူးလို့တော့ရေဘူးကအပြင်မှတ်ယူလို့ရတယ်ဒါပေမဲ့ချက်စီအရင်အီဘရာဟီမိုဘိလက်ချက်မှာအောင်မြင်ခဲ့တဲ့ကာလတွေမှာကသူကကစားသမားအနေနဲ့ဂျားထဲမှာပဲဆက်ဆံရေးတိဆောက်ပြီးတော့အောင်မြင်လာတာဗျအသင်းကဥမာအသင်းရလမကောင်းတဲ့နေ့တွေဆိုရင်သူကအဝေလဲကန်းကြီးဝင်ပြီးတော့ကျင်းတယ်ဗောလေကစားသမားတွေအာမင်းတို့ကောင်းကန်ဘာဖြစ်လဲညာကျွန်တော်နေနေဆိုရင်မကြိုက်ဘူးအဲ့ဒါအဲ့လောက်အဆင့်ထိသွားရမလို့လို့ထင်တယ်ဒါပေမဲ့သူတို့မှာအဲ့လောက်အဆင့်ထိသွားဖို့အခြေအနေတမျိုးရှိမှကြိုးပြီးတော့တိဆောက်ထားတယ်ဗျဆက်ဆံရေးယူဆိုတော့ကစားသမားတွေကလည်းပန်ရှင်ပေါ်မှာလဲအာဒီဘေးကြီးကတော့ငါတို့လာပြီးတော့ဘလိုင်းလာပွားရတယ်ကွာပန်ရှင်ဆိုပြီးတော့ဆိုတဲ့စိတ်မျိုးဝင်တော့ဘူးဗျမော်ဒူသူကလည်းနိုင်နေကျင်လာပဲငါတို့လည်းနိုင်ကျင်လာပဲအတူတူဒီနိုင်ကိုဘယ်လိုလုပ်ကြမလဲဒီရက်လက်ကိုဘယ်လိုပုံဖော်ကြမလဲဆိုတော့ညှိနှိုင်းမှုမျိုးတခုပေါ့အဲ့ဒါကြတော့ဒီအသင်းနေကိုဒီပြိတ္တတွေရဲ့ share ပါတဲ့အသင်းတွေမျိုးကြတော့အဲ့လိုနေရာမှာအားကောင်းတယ်ပို့ပြီးတော့စူးစီးလှုပ်ဆောင်မှုအပိုင်းမှာပေါ့လေဆိုတော့ကျွန်တော်တို့ကဒီနိုင်ငံခြားဘောလုံးအသင်းပိုင်ရှင်တွေအကြောင်းပဲပြောပြီးတော့ကျွန်တော်တို့မြန်မာကလပ်တွေရဲ့ပိုင်ရှင်တွေအကြောင်းပြောစရာအများကြီးရှိမယ်နဲ့တူတယ်ကိုစနေမှာဆို
ကျွန်တော်တို့ကအခုတခြားနိုင်ငံသားမှာရှိနေတဲ့အပျော်တိုင်းကလပ်တင်းတွေစရတယ်ဆိုတော့အကုန်လုံးရဲ့အခြေခံကရက်ကွက်မှာရှိနေတယ်ဒီဝင်းဝိုင်းမှာရှိနေတဲ့လူတွေတူရတူရစုပြီးတော့ပေါ်ထုံးတင်းလေးစပြီးထူထောင်ကြတာနေစတယ
်
မြန်မာနိုင်ငံကအဲ့လို formal ကနေစတာမဟုတ်
ဘူးဘယ်လို
စတယ်ဟိုကသူကစတယ်ဟိုကဘာလုပ်လိုက်လဲဆိုတော့ဥက္ကဋ္ဌဦးစောစောဗျာမတ်မြန်မာရှင်းတယ်သူကခရိုနီအဲ့မှာ2009မေလမှာဗျာ MNI ပေါ်ပြီးမပေါ်ခင်မှာဘာလုပ်လဲဆိုတော့ဦးစောစောကတော့ခေါ်တာမဟုတ်ဘူးဗျာငါတို့မြန်မာဘောလုံးက professional တန်းတစ်ခုသွားဖို့လိုပြီပေါ့နော်ကလပ်တင်းတွေသူများတွေအာရှမှာပြိုင်ပွဲတွေလုပ်နေပြီတခြားမလေးရှားကလပ်တွေပေါ်နေပြီအဲထိုင်းလိတွေရှိနေပြီဒါပေမဲ့မြန်မာကအဲ့လိုလောက်လာမရှိဘူးဟိုမှာဘန္နာခွန်တို့စောက်လို့ရေးတို့ကာခွေရေးတို့ပြည်သေးရေးတို့ဒီအသင်းတွေပဲလုံးလဲချာလိုက်နေမဖြစ်ဘူးဆိုပြီးတော့ဘဘကြီးရဲ့အမိန်နေပေါ့နော်ဘဘကြီးရဲ့အမိန်နေဘာလုပ်လဲဆိုတော့ထူးကထူးကရူကဥတေသာတို့ယူဇနာဥထေမြင့်တို့နောက်ပြီးတော့အရှာဝါထွန်းမြင့်နိုင်တို့ကမ္ဘောဇာဥအောင်ကိုဝင်းတို့ဆရာကျောင်းပေါ့ဗျာ
မင်းတို့ဘောလုံးသင်းထောင်စမ်းဟဲ
့အေဒင်ဦးချစ်ခိုင်တို့ခေါ်လိုက်ခရိုနီတွေလာမင်းတို့ဘောလုံးသင်းထောင်ရမယ်ဒါ Grand Ryan တော့ sponsor ပါသေးတယ်ကျွန်တော်ဆိုရပါဗျာလာခရိုနီတွေရင်လာလာမင်းတို့ဘောလုံးရှစ်သင်းနဲ့စထောင်ရမယ်အဲ့မှာဒေတာတွေအစွဲပြုရန်ကုန် United တို့ Delta United တို့ဥတာတို့ဘာလို့အဲ့အဲ့ဒါတွေထောင်လိုက်ကုန်အဲ့ဒီကလပ်တင်းနေရဲ့ကုန်ကြစိတ်ကတစ်နှစ်ကိုလဲပတ်လို့ရှင်ကြံ့ငွေ 36,000 နဲ့ 3,000 ကျားမှရှိ
မနေဘူးပဲ
ဒီရဲ့ကုန်ကြစိတ်တွေဗျာအဲ့လောက်မနေမနောကုန်ကြစိတ်တွေပြန်ရစရာတကွမ်းမှမရှိဘူးမြန်မာဗာ nationality ကခုမှစတာဗျာဆိုတော့ဒီလောက်ကုန်ကြစိတ်အကြီးကြီးကိုဘယ်ကပြန်ရလဲဆိုတော့တို့ကတခြားမှာစီမံကိန်းနေဟိုဟာတွေကရဒါမဲ့သူတို့အင်တာဗျူးတွေမေးလိုက်တိုင်းမေးလိုက်တိုင်းသူတို့ကဘာဖြေလဲဆိုဘောလုံးလောကကိုချင့်မြတ်နိုးလို့ပါဘောလုံးကြီးကိုတိုးတက်ချင်လို့ပါဆိုအမြဲတမ်းဖြေတယ
်ပြီးတော့ကျွန်တော်အဲ့ဒါမှာစိတ်ဝင်စားတာတစ်ခုရှိတယ်အတုံးကဆိုရကသူတို့ဘောလုံးသင်းနေဟိုခရိုနီမင်းတို့လာလန်းဘောလုံးသင်းနေမင်းတို့ထောင်လန်းဆိုပြီးတော့ပြောတဲ့ချိန်မှာဘောလုံးသင်းထောင်ဖို့ဟုတ်ပြီကျွန်တော်တို့ကဒီနေ့ပြောလိုက်ရင်ဘာလို့ဒီနေ့ပြောကျွန်တော်တို့ကနောက်ပတ်နေထောင်မှမစင်သူတို့ကကွင်းနေတော့မရှိသေးပဲနဲ့ဘလို့ထောင်ကြလဲအဲ့ဒါကြောင့်စိတ်ဝင်စား
ခြေခံအားဖြင့်သူကကိုင်းကိုင်းမလို့အဘကပါဇက်ကထွက်တာအမိတ်ပဲဗျာပြည်သူပိုင်ခွင့်နေတိမ့်ပြစ်တာ
အော်မြို့မှာ
ရှင်းတယ်မြို့ဆန်မင်းတို့
တိမ့်ပြစ်တာ
မင်းတို့ဘောလုံးအတင်းထားအောင်မင်းတို့အတင်းရဲ့လေးကျင်ရေးခွင့်နေမင်းတို့အတင်းရဲ့အာတကယ်ဟိုပြိုင်ပွဲဖြစ်အိမ်ခွင့်ဖြစ်အသုံးပြုမဲ့ခွင့်တွေကိုမင်းတို့တည်ဆောက်အောင်ဆိုပြီးတော့ infrastructure တွေကိုမင်းတို့စောက်ရမယ်ဆိုပြီးပေးတာမဟုတ်ဘူးရှိပြီးသားဘောလုံးခွင့်တွေကိုမင်းတို့ upgrade မြင့်ပြီးတော့ဒါလေးတွေတော့မင်းတို့ယူလိုက်ငါသားတို့ယူလိုက်ဆိုပြီးတော့လှုပ်တာလှုပ်လို့ပြဿနာတက်တယ်ဗမာတက်2019လောက်မှာပြဿနာတက်တယ်ဇီယာရွှေမြေအတင်းကမုံရွာအများပြည်သူပိုင်ခွင့်ကိုတင်းထားတာတင်းထားပြီးတော့အများပြည်သူကပြန်တောင်းတော့လွတ်တော်တဲ့ရောက်ရောက်တော့စိတ်ဆိုးရော
မြို့မကွင်းလို့ကွင်းမျိုးပေါ့လေမြို့တစ်မြို့မှာရှိရင်
အဲအဲ့ကွင်းကိုအများပြည်သူကပြန်တောင်းတော့စိတ်ဆိုးပြီးတော့ငါတို့ကဒီလောက်ကုန်ရခံပြီးလဲလှုပ်ထားသေးတယ်မင်းတို့ကငါတို့ပေါ့အတိမတ်ပြည်သူအဲ့အတင်းကို MN ပြန်ရတဲ့ဇီယာရွှေမြေကို2019မှာ
စိတ်ကောက်ပ
ါအဲ့ဒီပြန်အပ်တဲ့လူကလည်းဦးသိန်းစိန်အစိုးရလက်ထက်မှာစီးပွားကူတန်းဝင်ကြီး
ဘာလို့လဲ
ဦးဝင်းမြင့
်အော်
ဖင်ကဦးဝင်းမြင့်ပိုင်ချင်းမဟုတ်သူနဲ့ပဲနောက်တယောက်ရှိသေးတယ်အဲ့လိုစိတ်ကောက်တာဘာလဲဆိုတော့ကချင်ကမနှောမြေပိုင်ရှင်ကပြည်သူစစ်ကောင်းတော့
အခုလက်ထက်မှာပေါ့
အဲစခုံတိန်ရန်ဆိုတာသူကအဲ့တုန်းကဒီမိုကရက်တစ်အာမီကချင်ဆိုပြီးတော့သူကဖွဲ့ထားတာအဲ့အဖွဲ့ကိုပဲနေသားတောင်းတက်ပေးလိုက်တာအဲ့ဘဲကရွေးကောက်ပွဲဝင်သေးတယ်ရွေးကောက်ပွဲဝင်တော့သူကနိုင်လိုက်သေးတယ်ဗျနိုင်ပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအတိုင်ခံရတာအတိုင်ခံရပြီးတော့မှဒီဘက်ကပြုတ်လဲပြုတ်သွားရောအဲ့အသင်းကိုသူနဲ့အတူတူပြန်အပ်တာ
စိတ်ကောက်ပြီးတော့
စိတ်ကောက်ပြီးတော့ပဲအဲ့ဒါကနိုင်ငံရေးနဲ့ဆိုင်လားဆိုတော့အဲ့တော့မဆိုင်ပါဘူးတဲ့ဒီအသင်းကိုကျွန်တော်ဆက်လက်လဲပတ်ဖို့အတွက်မရတော့ဘူးနော်သူတို့မိသားစုပိုင်ခွင့်ဟိုဟာမနှောမြေအသင်းကိုပေါ့နော်ပြန်အပ်တာအဲ့လိုမျိုးတွေ
ပြန်အပ်တော့ဘယ်သူရလက်ခံပြီးတော့ဘယ်လိုဆက်လက်လဲပတ်လဲအဲ့အသင်းကပြတ်သွားတာလားဘယ်လို
သူကအသင်းကတော့ပိုင်ရှင်မရှိတော့DS ပိုရင်းနေပါလေအကုန်လုံးအတင်းကိုဖျက်ပေါ့နော်ဒီကကစားသမားတွေပါညာတွေကခေါ်မဲ့အတင်းရှိတာပေါ့နော်ဟိုအဲ့လိုမျိုးတွေဟိုနောက်ပြီးတော့စာချုပ်ဖြတ်သိမ်းမှုအတွက်ရော်ကြီးပေးစရာရှိတာတွေပေးပေါ့နော
်
အဲ့မှာလက်မှတ်ထိုးကြီးရှိတယ်အဲ့လက်မှတ်ထိုးကြီးတွေမှာပါတဲ့စာချုပ်ဖြတ်သိမ်းကြီးတွေပေးပေါ့
နည်းနည်းရိုးရှင်းတယ်နော်မြန်မာကလပ်တွေရောင်းအဝယ်ဖြတ်သိမ်းရခက်တိတီပဲ
ဒါပဲ
ကျွန်တော်ဆိုဘယ်ရအောင်လဲဒါမျိုး
ဘယ်ရမလဲထွန်းတက်လို့လည်းမရအောင်ဒါပေမဲ့ဗျာထူးဆန်းတယ်အခုချိန်ထိမြန်မာ nationality ကဆက်အတင်းဆက်နဲ့တင်းစီနဲ့လီ1လီ2ဆိုပြီးတော့တန်တက်တန်းစင်စနစ်နဲ့ခွဲကန်နေတော့
အဲ့လို24တင်းရှိပြပေါ့
အာဒီထက်တော့မကဘူးရှိသေးတယ
်အ
ာဒီတော့နောက်ပြီးတော့လေဒီထက်ပိုပြီးထူးဆန်းတာပြောပြအောင်နေပြီးတော့အတင်းနေပြီးတော့အတင်းကနေပြီးတော့အတင်းရတယ်ခုနဇေယျရွှေမြင်းနဲ့သဘောတရားချင်းတူတယ်ဘာလို့တူလဲဆိုတော့နေပြီးတော့ပေါင်လောင်ကွင်းကိုအများပြည်သူပိုင်ကွင်းကိုတင်းထားတာတင်းပြီးတော့သူတို့ရဲ့လေးချင်းကွင်းဖြစ်လှုပ်ထားတာပြန်တောင်းတယ်မပေးဘူးရှင်းတယ်မပေးတော့အခုလိုပဲအဲပြင်မနာမှာရှိတဲ့လူတွေကလက်မှတ်ထိုးကြတာပေါ့နော်ဘောလုံးချစ်တဲ့လူတွေကကျွန်တော်တို့လည်းဒီကွင်းလေးကိုဘောလုံးကန်ပေးရသေးဆိုပြီးတော
့ပြီးကန်ပါအောင်ကွာ
ပြီးကန်ပါအောင်ဆိုပြီးတော့လက်မှတ်ထိုးอ่ะထိုးပြီးတော့ပိုင်ရှင်ကဘယ်သူလဲလို့စုံစမ်းကြည့်တယ်ပိုင်ရှင်က age ကဟိုဟိုတယ်ပိုင်ရှင်ဖြိုးကိုတင်ဆန်
းဩသိပြီသိပြီ
ဒီလိုလူတွေဗျာဒီလိုလူတွေကနေတီထောင်ထားတဲ့မြန်မာ nationality လေးနှစ်စင်နေတိုင်းလဲအသင်းပိုင်ရှင်တွေအရှုံးပေါ်နေတာဒီတိုင်းအသင်းပိုင်ရှင်ကလုံးဝအောင်ရှုံးတာဥမာတခြားအသင်းတွေအသင်းပိုင်ရှင်တွေလို့ဂျာဒီရောင်းကြီးလဲမရဘူးရုပ်တံလွှင့်ကလဲမရဘူ
းအေးလေဘာရအောင်ဘတ်စပွန်ဆာကြီးလဲနဲမှာကြောင်းကြခလဲနဲမှာပဲလေ
အဲ့ဒါကြောင့်
မလို့ပြောရမှာမဟုတ်ဘူ
းသူတို့ကဘာလုပ်လဲဆိုတော့လေသူတို့အသင်းပိုင်ရှင်တွေနဲ့ညီးတွားကြတာပေါ့ဗျာဒီရဲ့ကုံကြစိတ်တွေကအများကြီးဒီမှာလဲကျွန်တော်တို့ကရင်းနှီးမြှုပ်နှံရတာပေါ့တောင်းတာဗျစီမံကိန်းလေးတွေပါလေပေးပါအောင်ဆိုပြီးတောင်းတာအတန်ထွက်တာသူတို့ကအဲ့လိုထိုက်ရအောင်မလားဆိုပြီးမျောလင်းချက်နဲ့ပဲဆက်ပြီးတော့လုံနေတာအဲ့တော့ဗျာတရေကမှန်မှန်တာဘလို့လို့အောင်မြင်မယ်မြန်မာ nationality လေးရ
ဥရောပကလပ်တွေကအရောင်းဝယ်လုံမယ်ဟေးဆိုရင်သူတို့ဟာရှင်းတယ်ဥပမာပိုင်ရှင်တယောက်ကအရောင်းဝယ်လုံချင်တယ်ငါကလပ်ကိုရောင်းကျင်တယ်ဒါမှမဟုတ်ရှယ်ယာကိုရောင်းကျင်တယ်ဆိုရင်သူတို့ကစီးပွားရေးဒီကြော်ရ group ဒါမှမဟုတ်ဒီဓာတ်ရီဖြည့်ရှင်းမိမဲ့ဒီ law firm ဖြစ်ဖြစ်ပေါ့လीအဲ့လို group တွေအလိုက်လဲဗျာသူတို့ကဟောဒါငါရဲ့ရှယ်ယာဘယ်နှစုတော့ရောင်းမယ်ဒါမှမဟုတ်ငါကလပ်အလုံးစုံကိုရောင်းမယ်ဆိုရင်သူတို့ကရောင်းရဲ့လူကဟိုဘက်ပိုင်ရှင်ဒီဘက်ပိုင်ရှင်ဒိုင်းလိုက်ဗျာကျွန်တော်တို့ကားဝယ်တယ်လို့
အ
ဲခင်ဗျားလာခိုင်အောင်နာဖို့ယူခဲ့ဝယ်ဝယ်မယ်သူဝယ်လို့မရဘူးဗျာအ group ကိုအဲ့ရအဲ့ group ကလည်းအဲ့ဒီ club အသင်းကိုဈေးဘန်းပေါ်တင်ပြီးတော့ရက်တကလှည့်ပြီးတော့အဲစီးပွားရေးလုပ်ငန်းရှင်တွေလိုက်ပြလိုက်မဆက်ရတယ်မှာတမဒီ club တော့ရောင်းရရှိရစိတ်ဝင်စားလားပဲစီးပဲစီးစိတ်ဝင်စားရဲ့ကောင်တွေကလာမယ်အဲ့မှာစာချုပ်ချုပ်ကြမယ်သူတို့ညှိကြနှိုင်းကြမယ်ပေါ့ဗျာအဲ့လိုသွားကြ ဆိုတော့ကလပ်အသင်းတစ်သင်းဝယ်ဖို့ပါဂျာတဲ့မှာအဆင့်နေအများကြီးလိုတယ် sorry တတိယတွေကမန်ယူဝယ်ဖို့လို့တော့မလားသူတို့ကအဲ့လိုအဆင့်နေအများကြီးလိုပြီးတော့ဂလေးစားဂလေးဦးပြောင်းရင်းလုံနေတာမှာသူတို့လည်းနောက်ဆုတ်သွားရတဲ့သဘောရှိတာဘူ
းဂလေးစားစပိုင်မှုဖြစ်လာတဲ့ခြေလမ်းနေမှာဘာလို့လဲဆိုတော့မန်ယူကသူ့ရဲ့ share တွေကို store ဈေးတင်တာ store ဈေးကမှတင်လိုက်တာဒါမန်ယူအသင်းရဲ့ share တွေပါဆို store ဈေးကမှတင်တာတင်ရင်းနဲ့မှအဲ့ဈေးကကနေပဲ share percentage တွေကိုဝယ်တာပေါ့နော်အဲ့မှာဂလေးစားမိသားစုကအများဆုံးဝယ်လိုက်တာပေါ့နော်အဲ့လိုမျိုးပဲဒီကလပ်တင်းနေတောက်ပါလာဘူးပေါ့နော်နိုင်ငံကလည်းစောင့်ကြည့်နေတရုတ်လိရေဆိုပို့ပြီးတည်တာတရုတ်လိရေဆိုရင်အခုမှ sorry လိရာအာရှမှာဆိုအခုမှ sorry လိရာဟို star တွေကိုခေါ်တာပေါ့နော်တရုတ်လိရာအရင်တည်းကစခေါ်ဂျာမန်နေမှာဂျာမန်ဘွန်ဒက်လီဂါမှာမျိုးချစ်စိတ်ကြီးတယ်ပဲပြောရအောင်လားပေါ့ကျွန်တော်လိုက်စစ်အတင်းဆိုရင်တိတာလိုက်စစ်ကိုရက်ဘူးကပိုင်နေဗျာ
ဒါပေါ့
ရက်ဘူးကပဲဟိုလိုက်စစ်ကလည်းတကယ်ကောင်းခဲ့ပါတယ်ချန်ပီယံဆုကိုချိန်ချောက်နိုင်တဲ့ဒီဖြစ်ဒါပေမဲ့တော့လိုက်စစ်ကိုချန်ပီယံမရသေးခြင်းတာဂျာမနီတတိုင်းပြည်လုံးလို့ပြောရမလားမသိဘူ
းအေးပေါ့ရက်ဘူးဂရုကိုယ်တိုင်ကသူတို့ပိုင်တဲ့အတင်းတွေကိုအကုန်လုံးကရှေ့က RB တွေရက်ဘူးတွေရှောက်ထဲတာလीဆိုတော့အဲ့ဒါကြီးကနည်းနည်းစစ်ပြစရာကြီးအဲ့ကိစ္စ
ပိတ်သက်တည်းရဲ့တကယ်အဆန့်ကျင်ဆုံးအသင်းကိုပြပါဆိုလိုက်စစ်ကိုပြရ
ပူ
အသင်းပိုင်နေတာဒါကတော့ဂျာမန်မှာမှတ်မှတ်ရဖြစ်တဲ့ဟာကြီးပေါ့နော်အီတလီဆိုလို့ရှင်အီတလီစီးရီးကလပ်တွေဆိုဒီနှစ်မှပြောနလန်ထူတာပေါ့နော
်
နလန်မထူရှေ့ပိုင်းနေမှာဒီဘောလုံးလောကတစ်ခုလုံးမှာဝဖြစ်နေဂျူဝင်တက်လို့အသင်းမျိုးပြအမတ်ရှော့ခံပြီးတန်းဆင်းသွားအ
ဲ့ဒီကပြန်မလာလိုက်တော့
တယ်အဲ့ဒီကဂျူဝင်ကလည်းလိမ့်ပဲလိမ့်ပဲဖြစ်သွားတယ်ဒါပေမဲ့အိုနာဗာတို့ထရစကီတို့ပြန်ယုံတင်ပြီးတော့နောက်နှစ်မှာတော့ CDB ကနေ CE ကိုတန်းတက်တယ်ဒါပေမဲ့ပြည်သက်ကဘာဖြစ်သွားလဲဆိုတော့ကွင်းထဲမှာကြည့်နေပြည်သက်တင်မဟုတ်ဘူးဗျာဒီ CE ကိုလည်းကြည့်နေကြရတဲ့တခြားသောနိုင်ငံတွေကနေပြီးတော့ကြည့်နေကြရပြည်သက်တွေရှိဒီပြည်သက်တွေကလည်းဟာဒီလိုကြီးပါလားဆိုရယ်ယွန်ရှာတဲ့စိတ်ဖြစ်သွားတာဗျာအဲ့ဒါတွေကအသင်းပိုင်ရှင်တွေပေါ်မှာလည်းအများကြီးမူတည
်ပရီးမီးယားလိမှာဟိုဟာလောင်သားသမားပိုင်နေတဲ့အသင်းရှိတယ်Brighton ဒါပေမဲ့အဲသူ့အနေနဲ့ဒီဘောလုံးဇက်ခုံပေါ်မှာကောင်းကောင်းရှောက်လန်းနိုင်ပေးတယ်ရှောက်လန်းနေတော့ပဲဆိုတော့သူ့အနေနဲ့ဆိုဘာမှပြဿနာတက်စရာမရှိဘူးသူကိုယ်တိုင်ကလောင်သားသမားဖြစ်နေသေးတယ်အော်ဘောလုံးတင်းပိုင်ဆိုင်တာပြဿနာတခုဟုတ်မနေဘူးပြုံးတခုဟုတ်မနေဘူးဒါပေမဲ့တန်တရားအနေနဲ့အဲချင်းကက်ကြမယ်သူ့ကိုမုန်းတဲ့လူတွေသူ့လူတင်းကိုမကြိုက်တဲ့လူတွေကချင်းကက်ကြမယ်ဆိုတော့ဒီကောင်တွေကပိုင်ရှင်ကလောင်သားသမားဒီကောင်တွေတင်းရလဲဒီလုပ်ပွဲတွေနဲ့ယင်းနှီးမှာပဲဆိုတော့အမြင်မျိုးနဲ့ချင်းကက်ကြလိမ့်မယ်ဒါကတော့ဘလုံးပိုင်ရှင်တွေအကြောင်းပေါ့လေဘလုံးပိုင်ရှင်တွေရဲ့မြုပ်ကွက်လျှို့ဝှက်ချက်အဲတခြားသူတို့ရဲ့ဒီတိမ့်စိတ်နေစိတ်ထားတွေသူတို့ရဲ့ဒီလုံဆောင်ပုံတွေအကြောင်းပြောပြတာပေါ့လေအဲပြီးရင်ကျွန်တော်မမတ်ရနောက်တစ်ခုသိထားမှာတစ်ခုရှိသေးတယ်။ဘာလဲဆိုတော့တက်စင်ဟာ2008မှာဒီရှိတ်ဆော်မန်တို့ကိုမန်စီးတီးကိုမရောင်းခင်ဘယ်သူကဝယ်ဖို့လုပ်ခဲ့သေးလဲဆိုတော့အိုစမာဘင်လာဒင
်
အဲတကယ်ကြီးနော်အဲကဘာဒီဟိုဟာအကသာတည်င်းနေမှာအဲ့ဒါချင်းချင်းသေးပဲအကလာတော့တဆင်ရလေဗျာနာမည်ကြီးပဲလေဗျာသူစီရတဆင်ပြန်ဝဲခြင်းနေဆိုရဲကောင်ကအိုစမာဘင်လာဒင်ဖြစ်နေအိုစမာဘင်လာဒင်ကိုရန်ကလည်းဖန်အကြီးစား
မန်စီးတီးကိုတော့အိုစမာဘင်လာဒင်ပိုင်ရင်တော့လှပြီ
ဟာအိုစမာဘင်လာဒင်မန်စီးတီးကိုပိုင်ရင်တော့ဗျာမန်ယူပရိသတ်တွေအခုတည်းကဖောင်းထုလို့ပြီးတော့မှာမဟုတ်တော့ဘူးဆိုတော့ကျွန်တော်တို့ဘောလုံးပရိသတ်တွေဘောလုံးကိုယူသွတ်ကြတဲ့လူတွေတော်တော်များများမှာအိမ်မက်တွေရှိတယ်ဗာအိမ်မက်တွေလဲဆိုတော့အတင်းတင်းပိုင်ရှင်နေတူဒီမို့ကိုမွေးလာတဲ့ကိုသားသမီးဟာဘောလုံးသမားဖြစ်စီခြင်းနေဆိုရဲ
တင်းတင်းကိုစီမံခန့်ဝဲဝင်နေ
ပေါ့ဒါပေါ့အခုကျွန်တော်တို့ဘောကတ်ကိုနားထောင်နေတဲ့အဲမိတ်ဆွေတို့ရောတင်းတင်းကိုပိုင်ရှင်တဲ့ဆန္ဒများရှိကြလားဒါမှမဟုတ်ဘလုံးတင်းတင်းပိုင်ရှင်တဲ့ဆိုရင်ဘလုံးဘလုံးတင်းမျိုးပိုင်ရှင်လဲဘလုံးတီထောင်ရှင်လဲဆိုတာကို comment section မှာဝင်ရောက်မှတ်ချက်ပေးသွားပါဦးဒီနေ့ကိုစင်းနေတဲ့ကျွန်တော်တို့ဆွေးနွေးသွားတဲ့ဘလုံးတင်းပိုင်ရှင်ရဲ့အကြောင်းကတော့ဒီလောက်ပါပဲကျွန်တော်တို့ရဲ့ဗဇက်နဲ့ဘောလုံးကန်ကြတဲ့ဘောကတ်အစီအစဉ်အပြင်ဘာမှပေါ့ကတ် network ကတင်ဆက်တဲ့တခြားအစီအစဉ်တွေကိုနားထောင်ရှင်လဲဆိုလို့ရှိရင် Apple Podcast Google Podcast, Spotify, YouTube, Facebook တို့မှာဝင်ရောက်နားဆင်လည်လို့ရပါတယ်။အစောဒီနားထောင်ပေးတဲ့တောက်ချင်းစီယူတိုင်းကိုကျေးဇူးများကြီးတင်ပါတယ်။